လွန်ခဲ့တဲ့နှစ်90လောက်ကလူသားတွေလကဘာပေါ်မှာချေချနိုင်မှုအတွက်အဓိကသဲယူပို့ဆောင်ပေးခဲ့တဲ့အပိုလိုအာကာသယာဉ်အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်လူသားတွေရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုကလဘော်ကိုရောက်အောင်သွားပြီးချေချနိုင်ရတာဖြစ်ပါတယ်ဒီအောင်မြင်မှုဟာ NASA American အာကာသစူးစမ်းလေ့လာရေးအဖွဲ့ရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုလို့NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ်ဒီအပိုလိုအစီအစဉ်ကိုဘယ်လိုစတင်ခဲ့တာပါလဲ
အမေရိကန်ပြည်ထောင်စုရဲ့34ရောင်မြောက်ကင်မရာ Dwight Eisenhower လက်ထက်ကဒီအပိုလိုအစီအစဉ်နဲ့လဘော်ကိုလူသားတွေခြိခြားဖို့အတွက်ကိုစတင်ပြီးဖြန့်စီခဲ့ပါတယ်နောက်ပြီးတော့35ရောင်မြောက်အမေရိကန်ကင်မရာ John F. Kennedy ကအမေရိကန်ကွန်ဂရက်မှာကဘာအတိကြီးညာခဲ့ပါတယ်လကဘာပေါ်လူတွေပါရောက်ချီချပြီးတော့ဘေးအန္တရာယ်ကင်းစာနဲ့ကဘာမီပေါ်ကိုပြန်လာရန်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့အာကာသနဲ့တိပ္ပံနည်းပညာအမျိုးသားစီမံကိန်းကိုသူစီစဉ်ခဲ့တာပါ
အပိုလိုအစီအစဉ်မှာအာကာသယာဉ်ပေါင်းဘယ်နှစ်ဆင့်ရှိပါသလဲ
အပိုလိုပရိုဂရမ်ပေါ့နော်လကဘာကိုစူးစမ်းလေ့လာဖို့သွားဖို့အတွက်အစီအစဉ်ကို1962ခုနှစ်မှာစခဲ့ပြီး1982ခုနှစ်မှာအပိုလိုအမှတ်18အနေနဲ့လပေါ်လူစင်းပြီးတိပ္ပံအချက်လက်အများဆုံးတိုင်ပြီးလခဲ့သွားခရီးအစီအစဉ်ကိုဆုတ်တက်ခဲ့တာဖြစ်ပါတယ်အပိုလို1ကနေပြီးတော့အပိုလို18အထိကုန်ကြစည်အားလုံးဟာအခုလက်ရှိ2019ခုနှစ်ငွေနဲ့တွက်လိုက်လို့ရှိလို့ရှိရင်အမေရိကန်ဒေါ်လာတန်းထောင်ပေါင်း150လောက်ကုန်ခဲ့ပြီးတော့မှဒီလာပေါ်ကိုလူသားတွေချီချဖို့အတွက်ကိုစူးစမ်းခဲ့ရပါတယ်တော်တော်ငွေကြေးကုန်ကြပါတယ်ဒါပေမဲ့လည်းသိပ္ပံနဲ့အာဂါတတုတေတနာနည်းပညာအောင်မြင်မှုအထက်ကုန်ရတာတန်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်အပိုလိုအာဂါတရင်ဆက်တင်နဲ့လာပေါ်ကိုဆင်းဖို့ဘယ်လိုစူးစမ်းခဲ့ကြတယ်ဆိုတာကိုကြည့်ရအောင်ပ
ါအပိုလိုအမှတ်17ချီချဖို့အတွက်အပိုလိုမှတ်1ကနေစခဲ့တာပါအဲ့ဒီအပိုလိုအမှတ်1မတိုင်ခင်ရတော့မှဒီပြုံးပြန်နေအဲ့တော့လာစင်းရင်တွေကိုနည်းနည်းလေးစပြီးတော့စမ်းနေကြပါပြီ။ဒါပေမဲ့အပိုလိုတစ်စလိုက်တဲ့အခါကျတော့ဒီယမှု၃ဦးကိုပေါ့နော်အပိုလိုအာကာသယာဉ်တွေကိုထည့်ပြီးတဲ့အခါကျတော့မြေကြီးပေါ်မှာပဲစမ်းပါသေးတယ်။ပြစ်တောင်မတင်သေးပါဘူး။အဲ့စမ်းတဲ့အချိန်မှာပဲလျှက်စစ် short ရပြီးအဲ့ဒီအာကာသယာဉ်မှု၃ဦးဆိုကဘာပေါ်မှာချက်ချင်းကိုမိလောင်ပြီးစုံကြွားကြပါတယ်။ဒါပေမဲ့သူတို့ဒီအစီအစဉ်ကြီးကိုမဖြစ်လိုက်ပါဘူး။မဖြစ်ဖ ೇನೆ လာပအာကာသယာဉ်နဲ့လာဖို့ဆင်းတဲ့ယာဉ်တွေကိုဘာကနေအမျိုးဆုံးစာစမ်းပြီးတဲ့အခါကျတော့အပိုလို4အပိုလို5အပိုလို6အပိုလို9တို့နဲ့ပြည့်မဲ့ဒုံးပြန်နေလာစင်းနေကိုတစ်ခုချင်းစီကဘာပတ်လမ်းကြောင်းထဲမှာစမ်းတက်ခဲ့ကြပါတယ်ဒါအပြင်ဒီအပိုလို8ဆိုလို့ရှိလို့ချင်းအာကာသယာဉ်မှူး3ဦးကိုလာကဘာအရောက်တောင်ပို့ခဲ့ပါသေးတယ်ဒါပေမဲ့လာပုံမစင်းခဲ့သေးပါဘူးသူတို့စမ်းလုံးရှိပါသေးတယ်ဒါပေမဲ့ဒီအပိုလို8ဆိုရင်လာမြင့်တစ်ပြင်အထက်မှာ920ကြာလောက်နေခဲ့ပြီးလာပါလမ်းကြောင်းကို10ပတ်လောက်ပတ်ပြီးတော့တောင်မှပြန်လာပါတယ်ဆင်းဖို့တိတ်ပြီးတော့မတည်ကြသေးတဲ့အတွက်စမ်းတက်နေတာပဲရှိပါသေးတယ်နောက်အပိုလို6ဆိုလို့ရှိရင်လာဆင်းရင်လာပြန်ရင်ဒီကိုကဘာပတ်လမ်းကြောင်းထဲမှာပဲပြန်ပြီးတော့စီစဉ်ပါသေးတယ်အဲ့တော့တော်တော်ကိုစိတ်ချပြီဆိုတော့မှအပိုလို17ကလာပေါ်ကိုဆင်းတာဖြစ်ပါတယ်အပိုလို10ဆိုလို့ရှိရင်လာမျက်နှာပြင်နာကိုပေ9000ဆိုတော့ကတ်ရောက်တောင်ရောက်တော့မှာပါဒါပေမဲ့မစင်းကိုမစင်းလိုက်ပါဘူးမတေချာသေးတာနဲ့ပြန်လာပါတယ်အဲဒီအပိုလို17ကြာမှလာပေါ်ကိုလူသားတွေချီချနိုင်တာဖြစ်ပါတယ
်ကမ္ဘာပေါ်ကနေလာပေါ်အရောက်သွားဖို့အတွက်အဆင့်ဆင့်စမ်းသပ်မှုတွေလုပ်ခဲ့ရတာပ
ါလာပအာကာသယာဉ်နဲ့လာပေါ်ဆင်းတဲ့ယာဉ်ကိုကမ္ဘာကနေတန်းဆင်းလို့မရပါဘူးကမ္ဘာနဲ့မိုင်း2000ခွဲအကွာမှာရှိတဲ့အပိုလိုအာကာသယာဉ်ကိုပြစ်တင်ဖို့ဒုံးပြန်ဒီဇိုင်းလုပ်ခဲ့တာ Little Joe 2 Satan 1 Satan 1B နဲ့နောက်ဆုံး Satan အမှတ် 5 တုံးရင်နဲ့ထိပ်ဖူးတွေမှာဒီလပ်ပတ်စင်ရင်နဲ့ယင်ဘူးတအုံးဦးစလုံးကိုပို့ဆောင်ပေးခဲ့တာပါ Apollo 4 Apollo 5 Apollo 6 Apollo 9 နဲ့ပြည့်မဲ့တုံးရင်လာစင်းရင်တို့ကိုတစ်ခုချင်းစီကဘာပတ်လမ်းကြောင်းထဲမှာစမ်းတက်ခဲ့ကြရပါတယ် Apollo 8ဟာအာကာသယာဉ်မှူး3ဦးကိုလာကဘာအရောက်ပို့ပေးခဲ့ပါတယ်ဒါပေမဲ့လာမြင့်နှစ်ပြင်အထက်မှာ920ကြာလကို12ပတ်လောက်ပတ်ပြီးတော့မှပြန်လာကြပါတယ်လာပေါ်မစင်းခဲ့ပါဘူးအပိုလို6ဟာလာစင်းရင်လာပေါ်ကနေပြီးတော့ပြန်တက်တဲ့ယာဉ်တွေကိုကဘာပတ်လမ်းကြောင်းတဲမှာပဲပတ်ဆန်းခဲ့ပြီးတော့အပိုလို10ဟာလာမြင့်နှစ်ပြင်နဲ့အနည်းဆုံးပေ9000အထိပြန်တန်းခဲ့ပါတယ်ဒါပေမဲ့အပိုလို17ကြာမှလာပေါ်လူသားများခြေချခဲ့နိုင်ပါတယ် အပိုလို12 13 14 အပိုလို15ပေါ်မှာလူနာရိုဗာဆိုတဲ့ကားလေးနဲ့လာပေါ်မှာမောင်းနှင်ပြီးသူတည်တနာလုတ်ခဲ့ကြပါသေးတယ်အပိုလို16နဲ့1993မှာအပိုလို19နဲ့ဒီအပိုလိုအစီအစဉ်ကိုအဆုံးသတ်ခဲ့ကြပါတယ
်အပိုလိုအစီအစဉ်ကနေဘာတွေလှုပ်ဆောင်ခဲ့ပါသလဲ
အပေါ်အကြောင်းနမူနာတွေပေါင်း 1000 လောက်ကိုအပိုလိုအစီအစဉ် 17 12 ပြီးတော့ 13 ကတော့ဒီလာပေါ်ရောက်ခံနေမှာဒီအောက်ဆီဂျင်ပေးတဲ့ဆက်ပြတ်သွားတဲ့အတွက်ချက်ချင်းပြန်လာတဲ့အတွက် 13 နဲ့မရောက်ခဲ့ပါဘူး 14 15 16 နဲ့အားလုံးပေါင်း 6 ကြိမ်တည်တည်လာပေါ်ဆင်းသက်ခဲ့ပြီးတော့လာပေါ်မှာရှိတဲ့ကြောင်နမူရာပေါင်1000ကိုတည်လာတဲ့အပြင်လရဲ့ဇီဝဘူမိဗေဒဓာတုဗေဒယူဘဗေဒရုပ်သဘောတရားတွေအကုန်လုံးကိုတိုင်းထွာခဲ့ကြပါတယ
်အပိုလို17ယင်းနဲ့အတူလိုက်ပါသွားတဲ့ယင်းမှုက3ယောက်ပ
ါအပိုလို17ယင်းမှု3ဦးတဲ့ကလဘောပထမဆုံးချီချတဲ့အာကာသယင်းမှုဟာနီးလ်အမ်စထရောင်းဖြစ်ပါတယ်2012ခုနှစ်မှာအသက်82နှစ်မှာသူဆုံးသွားပါပြီဒါကြောင့်ဒီထိန်းချုပ်အာကာသယင်လပ်ပိုင်မောင်းနေတဲ့ယင်မှုဖြစ်တဲ့မိုက်ကယ်ကောလင်းနဲ့လဘောဒုတိယဆင်းတဲ့အာကာသယင်မှုဘတ်စ်အော်ဒရင်ကတော့ဇူလိုင်လ20ရက်နေ့မှာလဘောဆင်းတဲ့250ပြည့်နှစ်မှာတော့ဘလို့ကင်နေဒီစပိတ်စင်တာမှာပြန်တွေ့ပြီး250မြောက်အောင်ပွဲအနေနဲ့သူတို့ပွဲလုပ်မှာဖြစ်ပါတယ်အာကာသယင်မှုနီးလ်အမ်စထရောင်းကလဘောကိုဒီဇူလိုင်လ20ရက်နေ့မှာခြိချလိုက်တဲ့အချိန်မှာလူတယောက်အတွက်ခြိလန်းတလန်းဖြစ်ပေမဲ့လူသားအလုံးအတွက်အလွန်ကြီးမားတဲ့အောင်မြင်မှုခြိလန်းကြီးလို့ပြောခဲ့ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေတင်ရကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်